ရိုဟင်ညာမု슬င်တွေကိုမြန်မာနိုင်ငံတွေကနေဘင်္ဂလားဒေ့ရှ်နိုင်ငံထဲရောက်အောင်နှင်ထုတ်လိုက်တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီး ICC နိုင်ငံကပြစ်မှုခုံရုံးမှာကြားနာစစ်ဆေးမှုလှုပ်ဆောင်မှုစီစဉ်ထားပါတယ်ဒီမှုနဲ့ပတ်သက်လို့တရားလိုရှေ့နေရဲ့မြစ်တာရက်ခံချက်ကိုဇူလိုင်လကုန်ပိုင်းမှာနောက်ဆုံးထားပြီးတုံ့ပြန်ဖို့ ICC တရားသူကြီးတွေကမြန်မာအစိုးရကိုနောက်ဆုံးရက်သတ်မှတ်ပေးထားတာရှိပါတယ်မြန်မာအစိုးရကတော့မြန်မာနိုင်ငံကနေအတင်းမောင်းထုတ်တာမျိုးမရှိဘူးလို့အကြိမ်ကြိမ်ပြောထားခဲ့တာပါ ICC တရားရုံးမှာဒီအမှုအလားအလာဘယ်လိုရှိလာနိုင်မလဲဆိုတာနဲ့ပတ်သက်လို့ကိုကျော်လွင်ကဆက်ပြီးပြောပြပါမယ်ခင်ဗျာ
ရိုညာမု슬င်တွေနေဆက်ကိုဖြတ်ကျော်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံထဲရောက်သွားတဲ့အခြေအနေတွေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တရားစီရင်ပိုင်ခွင့်ဘယ်လိုရှိမလဲဆိုတာနဲ့ပတ်သက်လို့တရားလိုရှိနေဖာတူအိုဘန်ဆိုတာရဲ့မြစ်တာရက်ခံချက်ကိုဇူလိုင်လ29ရက်နေ့နောက်ဆုံးထားပြီးတော့တုံ့ပြန်မှုမြန်မာအစိုးရကို ICC နိုင်ငံတကာပြစ်မှုခုံရုံးကပြီးခဲ့တဲ့ AB လာတုန်းကအသိပေးထားတဲ့အကြောင်းဇူလိုင်21ရက်နေ့ထုတ် Reuters သတင်းမှာဖော်ပြထားပါတယ်မြန်မာဘက်က ICC ကိုတုံ့ပြန်ချက်ပေးထားပြီးလားမပြရသေးဘူးလားဆိုတာကတော့မသိရသေးပါဘူးဒါပေမဲ့လည်းအေပီလာ7ရက်နေ့မှာနိုင်ငံတော်တိုင်ပင်ခံရုံးကထုတ်ပြန်ထားတဲ့ကြေညာချက်အရဘင်္ဂလားဒေ့ရှ်ဘက်ကိုထွက်သွားအောင်ဘယ်သူမှမောင်းထုတ်ခဲ့တာမရှိတဲ့အကြောင်းတရားလိုတက်တရဲ့လှုပ်ဆောင်ချက်ဟာနိုင်ငံတော်အချုပ်အခြာအာဏာကိုကျော်လွန်ရာရောက်နေတဲ့အကြောင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်သွားတဲ့သူတွေရခိုင်ပြည်နယ်ပြန်လာရေးကိုလည်းစီစဉ်ထားတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့လည်းအသေးချာပူးပေါင်းပြီးတော့လှုပ်ဆောင်နေတဲ့အကြောင်းဖော်ပြထားပါတယ်ရိုဟင်ညာဆိုတဲ့အသုံးအနှုန်းကိုမြန်မာစိုးရကတော့အတိမတ်မပြုပါဘူးဒီမှုနဲ့ပတ်သက်ပြီးတော့အရေးကြီးတဲ့အချက်တစ်ခုကမြန်မာနိုင်ငံဟာ Rome Statute လို့ခေါ်တဲ့ ICC ကိုစတင်ခဲ့တဲ့သဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံမဟုတ်ဘူးဆိုတာပါပဲမြန်မာနိုင်ငံကလက်မှတ်မထိုးထားပေမဲ့လည်းရိုဟင်ညာတွေရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကတော့အဲ့ဒီ Rome Statute ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံပါအဲ့ဒါကြောင့်လဲရိုဟင်ညာပြည်ပခန့်နဲ့ပတ်သက်ပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကနေတရားစွဲဆိုနိုင်မလားဆိုပြီးတရားလိုရှင့်တွေက ICC ကိုတောင်းဆိုထားတာပါအခုလို ICC ကနေပြီးတော့အရေးယူနိုင်ဖို့ကြိုးပမ်းနေတဲ့ကိစ္စဟာဘလောက်ထိဖြစ်နိုင်ချေရှိတဲ့ကိစ္စလဲဆိုတာကိုသိနိုင်အောင်ဟောင်ကောင်ခြေဆိုင် AHRC အာရှလူခွင့်ကော်မရှင်ရဲ့ဥပဒေကြံပေးမြန်မာရှင့်နေဥမင်းလွင်ဦးကိုမေးကြည့်ပါတယ်ရိုဟင်ညာတွေဘင်္ဂလားဒေ့ရှ်ဘက်ကိုရောက်သွားတဲ့ကိစ္စကတင်းအရမမောင်းထုတ်မှုဆိုတဲ့ပြစ်မှုကိုကျူးလွန်ရရောက်ပါသလားခင်ဗျာဘလို့ထင်ပါလဲရှင့်နေတူဦးအနေနဲ့
ဒီဥစ္စာပြောရမယ်ဆိုလို့ရှိရင်တော့နည်းနည်းတော့ရှုပ်ထွေးတော့ပါနော်ဒါပေမဲ့တို့တွေ့တဲ့ဥစ္စာကမှချင်းချင်းမင်းမင်းကျွန်တော်တို့ပြန်ပြီးတော့ကြည့်နေဆိုလို့ရှိရင်ဒီအာသာအတန်းဖက်မှုတွေဖြစ်တဲ့အခါမှာရက်ရွာအငြိမ်မသက်ဖြစ်တယ်။ရက်ရွာငြိမ်မသက်ဖြစ်တဲ့အခါမှာအများပြည်သူကြီးလန့်လာသားဖြစ်နေတဲ့အချိန်မှာပဲအာသာအဖွဲ့ဝင်တွေကနေပြီးတော့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးဖို့အတွက်စော်ဟောတဲ့ဒုက္ခတွေဖြစ်ထွက်သွားတဲ့သူတွေကိုယ်တိုင်ကလည်းအဲ့ဒီလိုကြောက်လန့်နေတဲ့အချိန်မှာထွက်ပြေးရင်သက်သာရာရမယ်အခွင့်အရေးတွေပိုရလိမ့်မယ်ဆိုတဲ့ညလုံးကြက်တင်နဲ့သူတို့ခုတိုင်းသွားကြတာဖြစ်တယ်။အဲ့ဒီလိုသွားနေတဲ့အချိန်မှာကျွန်တော်တို့မြန်မာနိုင်ငံအာဏာပိုင်အဖွဲ့အစည်းတွေကနေပြီးတော့လမ်းမှာတားမြစ်တယ်မသွားဖို့ကြောင်းရတယ်။သားစရာအဆင်မပြေတဲ့ဥစ္စာတွေရိတ်ခတ်ထောက်ခံတာတွေရှိတယ်။အဲ့တော့ post deportation လို့ပြောရအောင်တက်ပြေးကြဖို့တော်တော်ခင်းတဲ့ကိစ္စတစ်ခုဖြစ်တယ်။လူတွေကြောက်လန့်တဲ့အချိန်မှာဒီလိုမျိုးဘေးကနေစော်ဟောတဲ့အတွက်အခွင့်အရေးကိုမျှော်ကူပြီးတော့ထွက်သွားကြတဲ့ဥစ္စာငိုကိုရဲ့စိတ်တော်ဆန္ဒအမြောက်ကဲထွက်သွားတာမျိုးလည်းဖြစ်နိုင်တယ်အတင်းအဓမ္မနင်းထုတ်မောင်းထုတ်လိုက်တယ်ဆိုတဲ့ဥစ္စာမျိုးကတော့ဒီနိုင်ငံတကာကိုသူတို့ဆွဆွဲနေတယ်ပြောဆိုနေတဲ့ဥစ္စာတွေကတက်တည်ပြဖို့ခဲရင်နိုင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ဒါကြောင့်ဒီဥစ္စာကတော့မဖြစ်နိုင်ဘူးလို့ကျွန်တော်ထင်တယ်ဘာဖြစ်လို့လဲဆိုတော့ကကျွန်တော်တို့ဒီတိုင်းမြန်မာနယ်စပ်မှာဖြစ်ခဲ့တုန်းကလည်းအစုလိုက်ပြုံလိုက်ထွက်ပြေးကြတာပဲဒါပေမဲ့ထိုင်းနိုင်ငံအစိုးရနေပြီးတော့မြန်မာနိုင်ငံအစိုးရကိုအဲ့ဒီလိုမျိုးမောင်းထုတ်ပါလေဆိုပြီးတော့လေတိုင်တာတားနာမရှိပါဘူ
းဆိုတော့ဒီနိုင်ငံတကာခုံရုံးကိုတင်ပြီးတော့တရားစွဲဆိုတဲ့ကိစ္စဟာဘယ်လောက်ထိဖြစ်နိုင်ချေရှိတဲ့ကိစ္စလဲခင်ဗျာဘယ်လောက်ထိအောင်မြင်နိုင်မဲ့အမှုလို့ထင်ပါလဲခင်ဗျာ
အောင်မြင်နိုင်နေမအောင်မြင်နိုင်ဘူးဆိုတာထက်ကိုဒီလိုမျိုးလှုပ်လိုက်ရင်နိုင်ငံတကာကအာရုံစူးစမ်းမှုပုံရမယ်နိုင်ငံတကာပြည်အားတွေပုံများလာမယ်မြန်မာနိုင်ငံပေါ်မှာဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အတွက်ညံ့ညံ့ဆန်းဆန်းလုပ်နိုင်အောင်ဒုက္ခသည်တွေတောင်းဆိုတဲ့အတိုင်းဖြစ်အောင်ပြည်အားပြီးနိုင်ဖို့အတွက်ရည်ရွယ်ပြီးတော့လှုပ်ဆောင်နေလို့ပဲမြင်တယ်။ ICC နိုင်ငံတကာရာသွေးခုံရုံးကတော့ပြည်နိုင်ဖို့ရန်အတွက်က post to deportation relocation ကြောင့်လည်းမဖြစ်နိုင်ဘူး။နောက်ပြီးတော့တခါလူသားမဆာနာတဲ့ကိစ္စတွေ၊နောက်စစ်ရာသွေးမှုတွေဆိုတာတွေနဲ့ပတ်သက်လို့လည်းဖြစ်နိုင်ဖို့ရန်အတွက်တိတ်မလွယ်သေးဘူးလို့ကျွန်တော်ကတော့မြင်ပါတယ်။
ဒါက AHRC အာရှလူခွင့်ကော်မရှင်ရဲ့ဥပဒေကြံပေးရှင့်နေဦးမင်းလွင်ဦးရှင်းပြခဲ့တာပါ။